ဝူဟန်မြို့မှာရှိတဲ့မြန်မာကျောင်းသားကိုစီသူကပေကျင်းမြို့မှာရှိတဲ့မြန်မာတန်ယုံနဲ့သူတို့ဆက်အသွယ်မပြတ်ရှိနေပါတယ်။တန်ယုံကလည်းမြန်မာအစိုးရကိုတရင်ပို့ပြီးအကူအညီတောင်းခံထားကြောင်းသူတို့ကိုအသိပေးပါတယ်လို့ RFA ကိုပြောပါတယ်ခင်ဗျာ
။သူတို့ယောက်ချင်းအနေနဲ့ကျွန်တော်တို့မဆက်သွယ်ရအောင်လဲသူတို့အားနာတယ်တောင်းပန်တယ်ဆိုတဲ့စကားကြီးကျွန်တော်ကြားရတယ်။ဘာလို့လဲဆိုတော့ဒီမှာကကျောင်းလာတဲ့တဲမှာကျွန်တော်တို့အစိုးရဝန်ထမ်းမဟုတ်ပင်နဲ့ဒီ scholar online ကျောင်းသားတွေလည်းပါတယ်။အဲ့တို့ဒီမှာကိုနတ်မရှိရတော့တို့မဆက်သွယ်တာပါလို့ပြောတယ်ပြီးတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့အခြေအနေကိုတို့အသေးစိတ်စုံစမ်းနေစုံစမ်းပြီးတော့တို့မြန်မာနိုင်ငံဒီတင်တာတွေပြီးတော့ဒီဟာကကျတော့တေအစိုးရရဲ့အာဏာကဒီမှာတော်တော်လေးပြင်းနေတဲ့အတွက်အဲ့တို့တန်ယုံနေအနေနဲ့လှုပ်လို့ရတဲ့အနေထားတစ်ခုကြော်နေရပေါ့နော်ကြော်နေတဲ့အတွက်တို့ဒီဝန်ကြီးဌာနတွေကိုတို့တစင်တင်ပြတာမျိုးရှိတယ်အဲ့တော့ဝန်ကြီးဌာနတွေကနေပြီးတော့တစင်စူးစမ်းညှိပြီးတော့ကျွန်တော်တို့ဒီမှာလိုအပ်နေတဲ့ဟာတွေကိုတိုင်ယုံကနေတစင်ပြန်ပြီးတော့အစားတောက်တွေပြီးတော့လိုတဲ့စေဝါတွေချပြပို့သူတို့လှုပ်ဆောင်နေတဲ့ဟာမျိုးတွေပေးပြကြရခင်ဗျာဟုတ်ကဲ့မနေ့ကညနေအထိကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံအထိကိုကျွန်တော် request လုပ်ရတာရောက်သွားပြီပေါ့နော်အဲမြန်မာနိုင်ငံနေပြီးတော့သူတို့ဘလို့လူကြီးညှိမလဲဒီကဒေတာအစိုးရနဲ့သူတို့ညှိမလဲဆိုတဲ့ဟာတွေကိုကျွန်တော်စောင့်နေရပေါ့နော်တိုင်ယုံနေနဲ့ဒီကျွန်တော် International Student Office လို့ခေါ်တာပေါ့နော်အဲဒီကျွန်တော်နိုင်ငံသားတွေကိုကင်တဲ့အကြောင်း office တွေရှိရဲ့အဲ့ကြောင် office တွေဖုန်းနံပါတ်တွေတောင်းတယ်ပေါ့နော်သူတို့ဒါရိုက်ဆက်သွယ်ဖို့ကြိုးစားတယ်ဒါပေမဲ့ကျွန်တော်တို့ကြောင်းတော့ဆက်သွယ်မရသေးဘူးလို့ပြောရပြမနေ့အထိဒီမှာတရုတ်နှစ်တစ်ခုဖြစ်နေတဲ့အတွက်ဒီနေ့ကလည်းအဲ့လိုမျိုးဟိုရုံပိတ်ရပေါ့နော်စံတွေတင်းဝင်နေလို့ဖြစ်နေတဲ့အတွက်သူတို့ဆက်သွယ်ရတာအရန်ခန့်နေတယ်လို့ပြောတယ
်ဘေကျင်းမြို့မှာရှိတဲ့မြန်မာတန်ယုံဒုတိယအတွင်းဝင်ဦးစိုးပြည့်ဝင်းကဝူဟန်မှာရှိတဲ့မြန်မာနိုင်ငံသားတွေကိုကူညီဖို့အတွက်သူတို့အချိန်ပြည့်ဆောင်ရွက်နေပါတယ်လို့ RFA ကိုဒီကနေ့မနေ့ပြောပါတယ်ခင်ဗျာ
ဘူမမရောက်နေတဲ့ကြံခဲ့တဲ့ចောင်းသားတွေပေါ့နော်သူចောင်းပေးရမပြန်ပဲねចောင်းသားတွေအဲ့ဒီចောင်းသားတွေကဘယ်မှာလဲသူတို့တင်းပို့တာတော့အမှကြံနေသေးတယ်ပေါ့သူတို့ရှိပါတယ်နောက်ចောင်းထဲမှာပဲနေပြီးတော့အစားအသားတော့တော့သူတို့မှာလက်ရှိရှိနေတယ်ပါသေးတယ်ပေါ့နော်အဲအဲ့ဒါတော့သူတို့ဆိုရင်ဘူမနဲ့ဆိုတဲ့အကြောင်းပို့ပါတယ်နောက်ပြီးတော့သူတို့အဒီဖြစ်နိုင်ရင်တော့မြန်မာပြည်ပြန်ကျင်ပါတယ်ဆိုပြီးတော့ကျွန်တော်တို့တန်ရုံကိုအကြောင်းကြားလာတာပေါ့ဆရာအဲအားကြောင့်မလို့ကျွန်တော်တို့တန်ရုံကလည်းအဲဆက်ပြီးတော့ပေါ့နော်မြန်မာနိုင်ငံဘက်ကသက်ဆိုင်ရာဝန်ကြီးဌာနတွေရောနောက်ပြီးတော့ကျွန်တော်တို့ဒီတရုတ်ဖက်ကတော့တရုတ်နိုင်ငံသားကြီးပေါ့နော်တရုတ်နိုင်ငံသားကြီးဝင်တာရဲ့သက်ဆိုင်ရာပြည်နယ်ကနိုင်ငံသားကြီးဝင်ချင်တာအခုပေပြည်နယ်ရောနောက်ဦးခံနိုင်ငံသားကြီးရောအဲ့ဒီကျွန်တော်တို့စာရေးပို့ထားတာပေါ့နော်မနေ့ကတော့သူတို့ဒီဘက်ကတရုတ်ဖက်ကဒီအဲ့ဒီနိုင်ငံသားကြီးရုံးနေတော့ကျွန်တော်တို့ဖုန်းဆက်သွယ်ထားပါတယ်ဖုန်းဆက်သွယ်ပြီးတော့စာတော့ပို့ထားပေးတာပေါ့နော်သူတို့အကြောင်းပြန်ပေးမယ်လို့ကျွန်တော်တို့ပြောပါတယ်ဖုန်းနဲ့တော့အရင်တိထားတာပေါ့ဒီနေ့တော့ကျွန်တော်တို့လက်ထပ်ပြီးသူတို့စီကိုဆက်သွယ်ပါမယ်ဒီမှာတော့လောလောဆယ်တရုတ်နှစ်တကူသူတို့အစိုးရရုံးပေးရရှိပေါ့နော်ကျွန်တော်တို့လက်ရှိရုံးတက်ပြီးတော့ပဲအဲဆောင်ရွက်ပေးနေပါတယ်စနေနေ့ကနေအဲခုဒီမနေ့ရက်စနေပေါ့နော်ဒီနေ့လည်းကျွန်တော်တို့ရုံးတက်ပြီးတော့ပဲသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထားရိုင်းနဲ့ဆက်သွယ်ပြီးချိန်ဆက်ပြီးဖုန်းဆက်ပြီးတော့ဆောင်ရွက်ပေးလို့ရှိပါတယ
်ចောင်းသားကိုစီသူကလက်ရှိသူတို့ကြမ်းမာရေးကောင်းမွန်နေပြီးမြို့ကတော့6ကတ်တိတ်ဆိတ်နေပြီလို့ဆိုပါတယ
်ကျွန်တော်မဖူးဆက်ခံအောင်လို့အဓိကကူးဆိုင်ပြီးနေနေတယ်ပြော WHO ကထုတ်ကြတဲ့ guideline တွေနဲ့ကျွန်တော်လိုက်ပြီးတော့နေနေရပါတော့ဟုတ်မြို့ကအချိန်တွေကသူတို့မနေကနေစပြီးတော့ဟိုလမ်းပေါ်မှာလူတိတ်အောင်မအောင်မရှိတာကျွန်တော်အဆောင်ကဒီ International Student Dormitory မှာကျွန်တော်တော့100ကျော်လောက်ရှိတယ်ပြီးတော့အဲဒီကျွန်တော်ဘီနာမှာတရုတ်ကျောင်းသားအဆောင်ရှိရပါတော့အဲဒီအဆောင်ကကျွန်တော်ထက် only စားတော့ကြည့်ရအမှတော့ထောင်ထဲရှိမှာဗျဒါပေမဲ့သူတို့ကတော့အခုတော်တော်များများကတို့ကအင်ဂျင်သွားကြတာပေါ့နော်ကျုပ်နှစ်တကူနဲ့ကျွန်တော်တို့ဆောင်ကတော့ချိုတော်တော်ကျန်တယ်အဲအင်ဂျင်နဲ့သူကြီးကြောင်းသားလေးရှိတယ်
။၃ရက်စာလောက်စားစရာကျန်သေးတယ်လို့လည်းပြောပါတယ
်။မနေ့ကကျွန်တော်ဒီကျောင်းစူပါမားကတ်ကခဏလေးပေးပွင့်တယ်ပေါ့နော်။ခဏလေးပေးပွင့်တယ်ဆိုပေမဲ့ကျွန်တော်တို့ပေါင်မုန်းနည်းနည်းတော့ရလိုက်တယ်ဗျာ။ဘာမှတော့မရှိတော့ပါဘူး။ကျွန်တော်နောက်တဲ့နိုင်ငံ၃နဲ့ထောက်တီတော့ဆက်သွားလို့ရတာပါတယ်။အဲအင်ရပို့ထားတဲ့အချောက်ကျန်းလေးရှိတယ်ဗျာ။ကျွန်တော်တက်ကတော့မြို့အလင်ကောင်ရောက်နေတာ။ဒီဦးမျိုးမှာတခြားတက္ကသိုလ်တွေရှိတယ်။တခြားတက္ကသိုလ်တွေကမြို့နဲ့အစွန်ပိုင်းရောက်တဲ့တက္ကသိုလ်တွေမှာဒီကျောင်းအနာပိုင်းတွေကသူတို့ရဲ့ကျောင်းသားတွေကိုအစားတောက်တွေထောက်ပံ့တာမျိုးတွေရှိတယ်။ဒါပေမဲ့ကျွန်တော်ကလုံးဝမြို့အလေကောင်ရောက်နေတဲ့အတွက်ကျောင်းအနာပိုင်းတွေအနေနဲ့လည်းသူတို့ဝင်လို့ထွက်လို့မရတဲ့ကိစ္စမျိုးတွေရှိရပါတော့။အဲဆရာဆရာမအနေနဲ့လည်းအိမ်ပြန်သွားတာမျိုးတွေရှိတယ်။အဲကျောင်းသားတွေကိုသူတို့အစားတောက်ထောက်ပံ့ဖို့ကိစ္စကလည်းအခက်အခဲတစ်ခုဖြစ်နေပုံရတယ်ဗျ။အဲ့တော့ကျွန်တော်တို့ဒီ international student တွေအနေနဲ့တော့ကျွန်တော်တို့အစားအသောက်တွေထောက်ပံ့ပေးဖို့အကြောင်းပြောရမျိုးရှိရပြီ။ဒါပေမဲ့လောလောဆယ်အထိတော့အကြောင်းအနေနဲ့ဟိုတော်တော်မလှုပ်သေးဘူးပေါ့နော်။အကြောင်းမပြောင်းသေးဘူးခင်ဗျာကျွန်တော်တို့
ဝူဟန်မြို့မှာသူတို့ကျောင်းသားတွေအပြင်တခြားမြန်မာတွေရှိသေးတယ်လို့သိရတဲ့အတွက်စ조사ဆက်သွယ်နေတယ်လို့လည်းကိုစီသူကပြောပါရခင်ဗျာ
။ကျွန်တော်ကဒီမှာကျောင်းသားတွေပဲရှိတယ်လို့သိရတာ။ဒါပေမဲ့မနေ့ကကျွန်တော်ရဲ့Facebook post အောက်မှာအကူတရား comment လာရေးရပါတော့။ ော်ညီလေးအားမငယ်နေပေါ့နော်ညီလေးတို့နေမဟုတ်ဘူးဒီမှာကိုတို့ဟိုအလုံးလုံးနေတူကြီးလည်းရှိတယ်လို့သူလာပြောတာမျိုးကြီးရှိတယ်သူရဲ့အာ profile ကျွန်တော်ကြည့်ရတော့လေသူကဝူဟန်မှာနေတဲ့သူရှိတယ်ဗျအဲ့တော့ဒီမှာဒီတပ်ပွဲမြန်မာတွေထိုက်ရှိဖို့များနေတယ်ကျွန်တော်တို့ចောင်းသားတွေမဟုတ်ဘူးပေါ့နော
်
အခုလက်ရှိကျွန်တော်တို့မိဘနဲ့ចောင်းသားပေါင်း60ဗျမိဘ3ယောက်တည်းပါတာပါကျွန်တော်ကចောင်းသားတွေအဲ့ဒီကိုကျွန်တော် message တော့သွားပို့ထားတယ်အခုဘယ်လောက်ရှိလဲပေါ့နော်အဲကြောင့်လည်းချက်လောက်ပြီးပြသည်ဆိုပြီးတော့ကျွန်တော်အဲ့လိုမျိုးတို့ကတန်ယုံနဲ့တိုင်းအဆက်အသွယ်မရသေးဘူးထင်တယ်ဗျကျွန်တော်တို့ကတန်ယုံနဲ့အဆက်အသွယ်ရနေတဲ့အတွက်တကယ်လို့ကျွန်တော်တို့ဆီအများညမှာဘယ်လောက်ရှိရဆိုတဲ့သတင်းတစ်ခုကြားလို့ရှိရင်တန်ယုံကိုကျွန်တော်ဒီစင်ပြောပြီးကိုစူးစမ်းရပေါ့နော်ကျွန်တော်ဆိုတော့ကျွန်တော်တို့နဲ့အဆက်အသွယ်မရသေးဘူ
းဘေကျင်းမှာရှိတဲ့မြန်မာတန်ယုံနဲ့နေပြည်တော်နိုင်ငံခြားရေးဌာနအကြမ်းမှာလည်းအဆက်မပြတ်ဆက်သွယ်ဆောင်ရွက်နေတာတွေရှိတယ်လို့သိရပါတယ်ခင်ဗျာ
မနေ့ကလည်းဟိုကျွန်တော်တို့ဒီစာလေးပို့ထားပါတယ်ခင်ဗျာနောက်ပြီးတော့ဒီကျွန်တော်တို့တိုင်းဝါကြီးကလေးလည်းဖုန်းတွေပါပြီးတော့ဆက်ထားပါတယ်ခင်ဗျာအဲ့ဒါတော့ဟိုကျွန်တော်အနေနဲ့ကတော့အဲ့တော့ဟိုဖုန်းပြောတဲ့အပိုင်းတော့ကျွန်တော်ဒီချာမသိပါဘူးခင်ဗျာဒါပေမဲ့ဟိုဒီလည်းကျွန်တော်တို့ထပ်ပြီးတော့ဆက်သွယ်ပြီးတော့အကြောင်းပြန်ကြားပြီးလည်းညွှန်ကြားတော့စောင့်နေပါတယ်ခင်ဗျာ
ဘေကျင်းမြို့မြန်မာတန်ယုံကဒုတိယအတွင်းဝင်ဦးစိုးပြည့်ဝင်းရဲ့ပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ